ဣဇွေးစစ်တပ်ကသတင်းပတ်နဲ့ချီစစ်ဆင်နေတဲ့နောက်ပကံဒေသကနေရာတချို့မှာစစ်ဆင်ရေးတွေအရှိန်မြင့်နေပြီးရှေ့လာမယ့်နှစ်ထဲအထိတက်ဆွဲထားဖို့ဣဇွေးကာဝေးဝန်ကြီးဌာနကဒီနေ့ပဲပြောလိုက်ပါတယ်။ဂါဇာဒေသမှာအပြစ်ခတ်ရစရေးစတင်လိုက်ပြီးနှစ်ရက်ကြာမှပဲသိမ်းပကံနောက်ပကံဒေသမှာဇန်နဝါရီလ22ရက်ကစဣဇွေးကထိုးစစ်ဆင်ခဲ့တယ်လို့အနီးအနားဒေသတွေမှာလည်းတိုးချက်စစ်ဆင်ခဲ့တာပါ။စစ်ဆင်ရေးတွေဟာစစ်သွေးကြွတွေကိုနှိမ်နှင်းဖို့ရည်ရွယ်တာဖြစ်ကြောင်းဣဇွေးကပြောထားပေမဲ့ပါလက်စတိုင်း၃သန်းလောက်ရှိတဲ့နေမြေမှာအစ္စရေးကအခိုင်အမာထိန်းချုပ်မဲ့လုပ်ရဖြစ်ပါလက်စတိုင်းတွေကရှုံ့ပြင်ကြပါတယ်။စီးနင်းတိုက်ခိုက်မှုတွေကြောင့်တည်ချေမှုတွေမြို့ပြဒေသမှာထိခိုက်ပျက်စီးမှုတွေကြုံရတယ်လို့လူပေါင်းထောင်ထောင်ချီနေရစွန့်ခွာနေကြရတာပါ။ပါလက်စတိုင်း၄သန်းလောက်ထွက်ပြေးသွားတဲ့နောက်ပကံဒေသကဒုက္ခသည်စခန်းတွေမှာစစ်တပ်ကဆက်လက်တပ်ဆွဲထားနေအောင်ပြင်ဆင်ထားဖို့ညွှန်ကြားထားတယ်လို့လည်းအစ္စရေးကာဝေးဝန်ကြီးအစ္စရေးကက်စ်ကပြောဆိုထားပါတယ်။ပါလက်စတိုင်းတွေထွက်ပြေးသွားတာကြောင့်လူသူမရှိဖြစ်နေတဲ့နေရာမှာအရင်ကဒုက္ခသည်၄000လောက်ရှိခဲ့တယ်လို့ကုလသမဂ္ဂကလည်းအတည်ပြုထားတာပါလူမနေတော့တဲ့ဒုက္ခသည်စခန်းတွေမှာဒေသခံတွေပြန်လာတာဓမ္မမဟုတ်ရင်လည်းအချမ်းဖက်ဝါဒခေါင်းပြန်ထောင်လာတာမျိုးမဖြစ်အောင်တားဆီးဖို့ရှင်းနေတဲ့အထိတပ်တွေကိုဆက်လက်နေရာယူနေအောင်ညွှန်ကြားထားတယ်လို့ဣဇရေးကာဝေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ